ထိုင်းနိုင်ငံတောင်ပိုင်းကိုကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်အများစုပါလာတဲ့ရိုဟင်ဂျာ50နီးပါးဒီကနေ့မှာပဲရေချောင်းကနေဆက်ရောက်လာတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်မလေးရှားကိုသွားဖို့ဘင်္ဂလားကနေထွက်ခွာလာတဲ့ရိုဟင်ဂျာတွေထိုင်းနိုင်ငံကမ်းခြေကိုရောက်ရှိလာကြတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းဖူးခက်ခရိုင်ထလန်းမြို့နယ်အမှတ်5ကျေးရွာအုပ်စုအနီးစိုင်ခေါ်ကမ်းခြေမှာကိုဝင်ဆောင်မျိုးသမီးတွေကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာတွေအုပ်စုလိုက်ရောက်ရှိနေကြောင်းကျေးရွာသားတွေသတင်းပေးလာတာကြောင့်ထိုင်းအာဏာပိုင်တွေကတွားရောက်ရှာဖွေဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်။သူတို့ကိုတွေ့တဲ့အချိန်မှာအစာရေစာတွေပြက်လက်ပြီးအင်အားချိနဲ့ပြီးနေထိုင်မကောင်းဖြစ်နေကြတယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။အခုဖမ်းမိတဲ့ရိုဟင်ဂျာ49ဦးဟာဖူးခက်ပင်လယ်ပြင်မှာကုန်တင်သင်္ဘောတစ်စီးကစွန့်ပစ်သွားတာလို့လည်းထွက်ဆိုကြပြီးသူတို့အလုံးဟာလူ100နီးပါးလောက်ရှိတယ်လို့လည်းဆိုပါတယ်။သူတို့တွေကိုကုန်တင်သင်္ဘောကတတိယနိုင်ငံရောက်ပြီးပြောပြီးချထားခဲ့တာလို့လည်းဖမ်းမိသူတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးဖူးခက်အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံထိသွားဖို့လာခဲ့ကြသူတွေလို့လည်းဆိုပါတယ်။ Association Rohingya Thailand အဖွဲ့ကပြောရေးဆိုခွင့်ရှိသူနိုင်အာလီကတော့ Rohingya တွေအခုလိုမျိုးမကြာခဏဖမ်းမိနေတာကြောင့်ငါးနှစ်အတွင်းမှာ Rohingya 1000ကျော်လောက်ထိုင်းမှာဖမ်းမိထားတယ်လို့လည်းဆိုပါတယ်။
1000ကျော်လောက်ဖမ်းထားတယ်အခုလေးနေရှိပြီ၅နေရှိပြီ၃နေရှိပြီအဲ့ဒါလာဝကလည်းတော့မှာပေါ့သူကရခိုင်နိုင်ငံတော့နောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကနေရောဟိုဒုက္ခကြက်စက်ကနေရောရခိုင်ကနေရောအဲ့ဒါတွေတောင်းနေလို့
အခုအခါမှာတော့နောက်ထပ်ထွက်ပြေးလွတ်မြောက်နေတဲ့ရိုဟင်ဂျာတွေရှိနေသေးတဲ့အတွက်ဖူးခက်ခရိုင်အာဏာပိုင်တွေဟာလှေပေါ်ကနေထွက်ပြေးလွတ်မြောက်နေကြတဲ့သူတွေကိုလိုက်လံရှာဖွေနေကြတယ်လို့လည်းဆိုပါတယ်အခုရိုဟင်ဂျာတွေဟာကုန်တင်သင်္ဘောပေါ်မှာအစာရေစာပြက်လက်ပြီးအချင်းချင်းစကားများခိုက်ရန်ဖြစ်ပွားခဲ့တာကြောင့်တည်ဆုံးတာတွေရှိခဲ့ကြောင်းသူတို့ကိုကုန်တင်သင်္ဘောကမလေးရှားမရောက်ခင်ထိုင်းပိုင်နဲ့ဖူးခက်ပင်လယ်ပြင်မှာစွန့်ပစ်သွားခဲ့ကြတာလို့လည်းဖမ်းဆီးခံရသူတွေကဝန်ခံထွက်ဆိုကြတယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းနေထိုင်သူရိုဟင်ဂျာစုစုပေါင်း196ဦးလိုက်ပါလာတဲ့ဆက်လီဒဇင်းကိုလည်းလန်ကာဝီကျောမှာမလေးရှားနိုင်ငံကမ်းခြေဆောင်တပ်ဖွဲ့ကဇန်နဝါရီလ3ရက်နေ့မနေ့အစောပိုင်းမှာလည်းဖမ်းဆီးခဲ့ပြီးတခြားဆက်လီနှစ်စီးကိုလည်းမလေးရှားနိုင်ငံရေပိုင်နဲ့ထဲမှာထပ်ပြီးတွေ့ရတဲ့အတွက်မလေးရှားရေတပ်အာဏာပိုင်တွေကပင်လယ်ပြင်ကိုပြန်ပြီးတော့မောင်းထုတ်ခဲ့ပါတယ်ရိုဟင်ဂျာတွေဟာပင်လယ်ပြင်မှာအစာရေစာငတ်ပြီးသိဆုံးတာတွေထိုင်းမလေးရှားအင်ဒိုနီးရှားပင်လယ်ပြင်တွေမှာဖမ်းမိတာတွေကလည်းမကြာခဏဆိုသလိုရှိနေပါတယ်ရှင်